မြန်မာနိုင်ငံပေါ်တားဆီးပိတ်ဆို့မှုတွေတန်ခတ်ထားတာကိုလောလောဆယ်ရုပ်သိမ်းပေးဖို့အစီအစဉ်မရှိဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတောက်ကြနေကပြောဆိုလိုက်ပါတယ်။ကဲဒီတော့အပြည့်အစုံကိုဒေါက်ခင်စိုးဝင်းကပြောပြပေးပါအောင်ဗျာ
။ကောင်းပါပြီရှင်။မြန်မာနိုင်ငံပေါ်မှာတားဆီးပိတ်ဆို့မှုတွေနဲ့တန်ခတ်ထားတာကိုရုပ်သိမ်းပေးရေးအတွက်အာဆီယံနိုင်ငံတွေကရောပြည်ရင်းကနိုင်ငံရေးပါတီတွေကပါတောင်ဆိုတဲ့တွင်စူးစူးညံ့ညံ့ထွက်ပေါ်လာတဲ့အချိန်မှာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနေအခုလိုပြောဆိုလိုက်တာပါအမေရိကန်ပြည်ထောင်စုကမြန်မာစစ်ဆေးရပေါ်စီးပွားရေးပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးတက်ဆိုင်သူတွေနဲ့ပုံမှန်ဆွေးနွေးမှုတွေရှိနေပြီးထိရောက်မှုနဲ့အကျိုးသက်ရောက်မှုအတိုင်းအတာတွေကိုလည်းမျက်ခြေမပြတ်အကဲခတ်သုံးသပ်နေတဲ့အကြောင်းကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် PJ Crowley ကတောက်ကြနေပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုလိုက်ပါတယ်
We have concerns about the people of Burma, but it is the Burmese regime that is fully responsible for the country's dire economic situation. They are the ones who have institutionalized corruption, and they are the ones who have...
မြန်မာပြည်သူလူထုရဲ့အကျက်တဲတွေကိုစာနာစိတ်နဲ့စိုးရိမ်မကင်းဖြစ်ရပေမဲ့လို့ဒီမိုကရေစီရေးကိုလုံးဝပစ်ပေးပြီးလူအခွင့်အရေးလေးစားလိုက်နာမှုမရှိတဲ့တာဝန်အရှိဆုံးသူတွေအပေါ်ကိုအထုပြစ်မှတ်ထားပြီးအမေရိကန်ပြည်ထောင်စုကပိတ်ဆို့မှုတွေနဲ့ဒဏ်ခတ်နေတာဖြစ်ပါတယ်တဲ့မြန်မာနိုင်ငံရဲ့စီးပွားရေးချွတ်ချုံကြရတာဟာစစ်စိုးရမှာလုံးဝတာဝန်ရှိတယ်လို့လည်းပြောပါတယ်အဂတိလိုက်စားမှုတွေကိုကောင်းဆောင်ပိုင်းကနေစနစ်တကျကြေကြေပြန့်ပြန့်ကျူးလွန်နေပြီးတဘာဝတယံစားတအရင်းအမြစ်တွေကိုလည်းလူလူကိုအတိမပေးဘဲနဲ့ကိုယ်သဘောနဲ့ကိုအလင်းတင်အလွမ်းတင်တယ်လို့ရောင်းစားနေကြတာပါပဲလို့လည်းပြောပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီရေးပြုရင်ပြောင်းလဲမှုတွေဖြစ်ထွန်းအောင်နိုင်ငံရေးအကျဉ်းသားတွေအားလုံးလှုပ်ပေးရေးဒီမိုကရေစီအတိုက်အခံတွေတိုင်းရင်းသားခေါင်းဆောင်တွေနဲ့စစ်မှန်တဲ့အနှစ်သာရရှိတဲ့ဆွေးနွေးမှုတွေစတင်ဖို့အတွက်မြန်မာစစ်ဆိုးရအနေနဲ့ရေရာတေးကြတဲ့ခိုင်မာတဲ့ခြေလှမ်းတွေလှမ်းနိုင်အောင်လို့ဒီပိတ်ဆို့မှုတွေကိုကျွန်တော်တို့ကထိန်းထားရမှာဖြစ်တယ်လို့လည်းပြောပါတယ်။ဒါကြောင့်ဒီအချိန်မှာတားဆီးပိတ်ဆို့မှုတွေကိုရုပ်သိမ်းဖို့အစီအစဉ်မရှိဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် PJ Crowley ကမနေ့ကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်။